မင်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ16ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီနေ့ညပိုင်းအစည်းအဝေးမှာနောက်ဆုံးရသတင်းတွေနဲ့အတူမျိုးပေါင်း20ကျော်မှာလူဦးရေ8000ခွဲကျော်ရေဘေးဒုက္ခကြုံနေရတဲ့အကြောင်းစတာတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာရခိုင်ပြည်နယ်တန်တွဲမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်ရင်းနှစ်ခုလုံးကိုရခိုင်တပ်တော် AA ကသိမ်းပိုက်ပြီးတဲ့နောက်တန်တွဲမြို့ဘက်ကို AA ကထိန်းချုပ်ထားနိုင်ပြီလို့ဒေသခံတွေကဒီကနေ့ပြောပါတယ်တန်တွဲမြို့ကို AA ထိန်းချုပ်လိုက်ပြီးမြို့ပေါ်မှာစစ်ကောင်စီတပ်သားတွေမရှိတော့ပေမဲ့လေချောင်းရံကိုတော့စိုးရိမ်နေကြရတယ်လို့တန်တွဲမြို့ကန်တူကပြောပါတယ်တန်တွဲမြို့နယ်နယ်မြေအားလုံးနီးပါးကို AA ကသိမ်းပိုက်ထားပြီးစစ်ကောင်စီတပ်ကတော့မောင်ရွှေလေးရေတပ်တစ်ခုနဲ့စစ်ကောင်စီတပ်သားတွေစွန့်ခွာထွက်ပြေးသွားတဲ့ဇလွန်ရွာအနီးတစ်ဝိုက်သာကျန်ရှိတော့တယ်လို့ဆိုပါတယ် AA ကတော့မြို့သိမ်းယူလိုက်ကြောင်းဒီကနေ့နေ့လည်းအထိအတီးပြုတ်ထုတ်ပြန်လာတာမတွေ့ရသေးပါဘူးခင်ဗျာနေပြည်တော်က A လာလီဒက်စကန်ဒီနေ့မနက်ကရှော့တိုက်တိုးနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဒီနေ့မနက်အစောပိုင်း၈နာရီခွဲလောက်မှာလေတပ်အတွင်းပောက်ကွဲအတန်2ကြိမ်ကြားရပြီးအခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့လွန်ကြုံရေးရမျိုးဖော်လို့တဲ့ဒေသခံတူကပြောပါတယ်။စစ်ကောင်စီကိုထောက်ခံရေးသားတဲ့ Telegram Channel တွေမှာတော့ဒီနေ့မနက်၈နာရီ45မိနစ်မှာနေပြည်တော် A လာလီစိတ်ရှော့တိုက်တိုးနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခံရပြီးလေစိတ်ခြံစည်းရိုးပေါ်ကိုတလုံးကျန်ဆိုင်ခင်းတဲ့ကိုတလုံးကြောက်ရောက်ပောက်ကွဲခဲ့တယ်လို့ရေးသားဖော်ပြထားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။ဘယ်အဖွဲ့အစည်းကတိုက်ခိုက်တယ်ဆိုတာလည်းမသိရသေးဘူးလို့နေပြည်တော်မြို့ကန်တွေကပြောပါတယ်ခင်ဗျာ။မန္တလေးမြို့နီးတိုက်ပွဲတွေပြင်းထန်လာချိန်မှာစစ်ကောင်စီကမန္တလေးမြို့ပေါ်မှာလုံခြုံရေးတိုးမြှင့်လိုက်ပါတယ်။ဇွန်လကုန်ပိုင်းကစပြီးမန္တလေးနန်းတွင်းပတ်ဝန်းကျင်နဲ့မြို့တွင်းကင်းစခန်းတွေမှာအရင်ကထက်လုံခြုံရေးတိုးမြှင့်တယ်လို့လုံချုံရေးရမျိုးဖော်လို့တဲ့မန္တလေးမြို့ကန်တူကပြောပါတယ်ဒါအပြင်ချမ်းမြသာစီမြို့နယ်ကမြည်ရီနန္ဒာတိုက်ခန်းတွေရဲ့အထက်မြင့်အဆောက်အဦတွေနဲ့မန္တလေးမြို့လယ်ဈေးကြုံမှာရှိတဲ့အထက်မြင့်နေရာတချို့အပြင်အင်းဝမြို့ဟောင်းကဖရားစီရီတွေမှာလည်းစစ်ကောင်စီတပ်တွေနေရာယူတက်ဆွဲတာလက်နက်ကြီးတွေတက်စင်တာတွေတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တွန်အန်ဘရူးအစီရင်ခံစာမှာဖော်ပြထားတဲ့တရားဝင်ဗန်လုံငန်းတွေကစစ်ရေးအတွက်ထောက်ပံ့နေတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီကညှင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလလူခွင့်ရေးကောင်စီရဲ့56ကြိမ်မြောက်အစည်းအဝေးမှာတင်သွင်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာနဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနကမနေ့ကကန့်ကွက်စာထုတ်လိုက်တာပါ။ဒီအစီရင်ခံစာကမြန်မာပြည်သူတွေရဲ့လူမှုစီးပွားပေါ်တက်ရောက်လာပြီးတစ်ဖက်သက်ပိတ်ဆို့အရေးယူမှုတွေဖြစ်လာအောင်တွန်းအားပေးနေတယ်လို့လည်းတုံ့ပြန်ထားပါတယ်။တရန်ဒရူရဲ့အစီရင်ခံစာမှာတော့စစ်ကောင်စီအတွက်လက်နက်နဲ့ဆက်ဆက်ပစ္စည်းတွေရရှိဖို့နိုင်ငံခြားဘဏ်16ခုတွေကငွေလွှဲပြောင်းတွေဆောင်ရွက်ပေးနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။စကိုင်းတိုင်းကလေးမြို့မှာ73စီတွေပြက်လက်လာပြီး92ဒက်စီတလီတာကို8500ကျပ်အထိဈေးတက်နေတယ်လို့ကလေးမြို့ကနေကဒီကနေ့ပြောပါတယ်။မုံရွာမြို့ကနေကလေးဝမြို့အထိချင်းတွင်းမြေကြောင်းတိုင်းရေလန်းကြောင်းကနေတည်ယူပို့ဆောင်လာတဲ့ချက်စီလို့ခေါ်တဲ့ဒက်စီနီတွေကိုတလီတာ 9,000 နှုံပေးပြီးဝယ်ယူသုံးစွဲနေရတယ်လို့ဒေသခံတွေကဆိုပါတယ်။ကလေးမျိုးကိုကုန်စီအဓိကတင်ပို့တဲ့မဟာမြိုင်လန်းလဲအပိတ်ခံထားရတာကြောင့်ကလေးမျိုးမှာကုန်စည်းနှုံတွေမြင့်တက်နေသလို73စီအပြင်ဆေးဝါးတွေလည်းရှားပါးပြက်လက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။ARR နဲ့ချင်းတွင်းမြေကြီးကြီးတာကြောင့်တနိုင်ငံလုံးကမြို့ပေါင်း22မြို့မှာရေကြီးရေရှမ်းနေပြီးစာတင်ကြောင်းတွေပိတ်ထားရသလိုစစ်ဘေးဒုက္ခသည်တွေအပါအဝင်လူပေါင်း8000ခွဲကျော်ရေဘေးဒုက္ခရင်ဆိုင်နေရပါတယ်။ဒီအကြောင်းကိုမတ်ရင်မြို့သူကတင်ပြပါလိမ့်မယ်ခင်ဗျာ
။စစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနစီးရင်တွေအရ ARR နဲ့ချင်းတွင်းမြေကြီးကြီးမှုကြောင့်ကချင်၊စကိုင်း၊မကွေ၊မန္တလေး၊ပဲခူးနဲ့အေရဝတီတိုင်းကမြို့ပေါင်း22မြို့မှာရေလွှမ်းနေပြီးတော့လူရေ8000ခွဲကျော်ရေဘေးအန္တရာယ်ရင်ဆိုင်နေရပါတယ်။စစ်ကောင်စီအားပေါ်သတင်းစာတွေမှာလည်းအေရဝတီမြစ်ကမ်းဘေးကမြို့နယ်၈မြို့နယ်မှာရေနစ်မြုပ်နေတဲ့စာတင်ကြောင်း109ကြောင်းပိတ်ထားရတယ်လို့ဖော်ပြထားပါတယ်။ ကရှင်ပြည်နယ်မြစ်ကြီးနားမြို့မှာတော့ဇူလိုင်လပထမပတ်အတွင်းရေကြီးမှုကြောင့်တိုက်ဆုံတဲ့သူ18ယောက်ထပ်မင်းရှိခဲ့တယ်လို့လုံခြုံရေးအရာမြင့်မဖော်လိုတဲ့ဒေသခံတယောက်က RFA ကိုပြောပါတယ်
။တိုက်ဆုံသူအချိန်ကကျွန်တော်တို့လက်ရှိရတော့18ယောက်လို့ကြားရပါတယ်။ပိုင်းမပေါ်တဲ့ဟာတွေကအများကြီး20နဲ့အများကြီးရောက်ပြည့်လို့ကြားရ။သူရဘက်ကစခန်းဖွဲ့ထားပြရတော့မရှိတော့ပြောရမှာပဲနော်။
စကိုင်းတိုင်းဝက်လက်မြို့နယ်ကဒေသခံတွေပြောပြချက်အရရွာပေါင်း14ရွာနီးပါးမှာရှိတဲ့စစ်ဘေးဒုက္ခသည်8000လောက်ရဲ့တဲအိမ်တွေလည်းရေနစ်မြုပ်နေပါဗျ။စစ်ဘေးဒုက္ခသည်တွေဟာ ARD မြစ်ကမ်းဘေးမှာတဲထိုးနေထိုင်ရင်ရေဘေးပါထတ်ကြုံရတာလို့လုံခြုံရေးအရမြင်မဖော်လိုတဲ့စင်ကူးဒေသခံတယောက်ကပြောပါဗျ။တ
ချို့ကလေးစစ်ဘေးဖြစ်ဆောင်တွေကဒီနေ့ကနေမှနေကြတယ်လေရွာမှာမနေရတဲ့ခါကျတော့အဲ့ဒီထောက်ထားတဲ့အဆောက်အဦတွေကတော့အကုန်လုံးလုံသွားတာပေါ့နော်။တိုင်းတိုင်းလိုပဲလို့တော့သူတို့ရွှေ့ပြီးတော့မှအဲဆစ်ချောင်ရတာရဲ့ရေကြီးမြုပ်တာချောင်ရတာရဲ့ဆိုတော့သူတို့မှတော့ကျေးဒုက္ခတွေကတော့ပွေလင်ခတ်နေတာပေါ့ဗျာနော်အဲကုညီတော်ပန်းမှုအနေထားတွေကတော့ဆရာနည်းတယ်ရ
ဝက်လက်မြုပ်နယ်မှာရေဘေးတန်ခံရတာ10ရက်လောက်ရှိနေပြီးတော့တက်ကြီးရွယ်ဦးနဲ့ကလေးတွေအတွက်ရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်အေယာဝရီနဲ့ရှင်းတွင်းမြစ်ဆုံရမကွေးတိုင်းရေစကြိုမြို့မှာလည်းရွာပေါင်း130လောက်ရေနစ်မြုပ်နေတယ်လို့ရေစကြိုမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကဇူလိုင်လ15ရက်နေ့မှာထုတ်ပြန်ထားပါတယ်။အလားတူစကိုင်းတိုင်းစလင်းကြီးမြို့နယ်မှာလည်းရေဘေးကြောင့်စပားနဲ့ကွန်းဆိုင်ခင်းတွေပျက်စီးသွားပြီလို့စလင်းကြီးဒေသခံတယောက်ကပြောပါတယ်
။ဒီကကျွန်တော်တို့ရွာရဲ့တိုက်ကျိုးမြေသုံးပုံနှစ်ပုံကျော်လောက်ဆိုလို့ရေလွှမ်းနေပါတော့။ဒီရာဒီကျွန်တော်တို့စိုက်ကြရတဲ့စပားရှိမယ်နောက်ကွန်းဆိုင်တောင်သူတွေများမယ်ပေါ့။လက်ရှိရေဘေးဒီရေဘေးပြည်နေတာပဲပေါ့နော်ရေဘေးနေတာတော့ဒီမြကန်ဘေးမှာရှိတဲ့ရွာတွေလည်းခံစားရတယ်ကျွန်တော်တို့ဒီပဒေမောလမ်းဘေးပဒေမောလမ်းရဲ့အရှိတ်မှာရှိတဲ့ရွာတွေတော်များများဒီကိုဝင်နေ
ရှင်းရင်းမြကန်ဘေးကရွာပေါင်း20လောက်ရေနစ်မြုပ်နေတယ်လို့ဇူလိုင်လ17ရက်နေ့ကလည်းမြကန်ဘေးကကြောက်မြက်ကြီးရွာမှာဒေသခံတယောက်ရေနစ်သေဆုံးခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရရှာထားရေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကတော့ရေဘေးသင့်ဒေသတွေမှာကယ်ဆယ်ရေးစခန်း300ကျော်ဖွင့်လှစ်ထားတယ်လို့ RFA ကိုပြောပါရယ်စစ်ကောင်စီရဲ့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့နိုင်ငံတော်ဝန်ကမြို့ပေါင်း21မြို့မှာစိုးရိမ်ရေမတ်အထက်ကျော်လွန်နေပြီးတော့ရေကြီးရေလျှံတာတွေဇက်တိုက်ရှိနေတယ်လို့ဒီကနေ့မနက်ကထုတ်ပြန်ထားပါရယ်ရှင
် RFA ကဆက်လက်ထုတ်လွှင့်ပေးနေပါရယ်စစ်တနက်အပတ်စဉ်တည်းစင်းထားတဲ့တပ်သားတွေကိုစစ်ကောင်စီကတိုက်ပွဲဖြစ်ပွားရာဒေသတွေစီခွဲပြီးပို့နေတယ်လို့စစ်မှုထမ်းဖို့ခေါ်ဆောင်ခံရသူတွေရဲ့မိသားစုဝင်တွေနဲ့ဤဆက်သူတွေကပြောပါတယ်။နှစ်လကြာစစ်တပ်နဲ့ပေးထားသူတွေကိုစစ်မြေပြင်လွှတ်တာဟာလူငယ်တွေကိုလူသားတစ်တိုင်းတစ်ဖွဲတုံးနေတာလို့ဝေဖန်နေကြပါတယ်။မတ်တေဒီမင်းစင်ကတင်ပြပါလိမ့်မယ်ခင်ဗျာ။
ပြီးခဲ့တဲ့ဧပြီလ10ရက်နေ့ကစပြီးစစ်တပ်နဲ့ပတ်စင်တစ်ကတပ်သားအစ်တွေဟာရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေချိန်ဇွန်လ28ရက်နေ့မှာတင်နန်းဆင်းခဲ့ပြီးနောက်တိုက်ပွဲပြင်းထန်တဲ့နေရာတွေကိုဆစ်လွတ်ခံနေရတာပါစစ်မှုထမ်းအခေါ်ခံရသူတွေရဲ့မိသားစုဝင်တွေနဲ့နှီးဆက်သူတွေပြောဆိုချက်အရဇွန်လလဇန်လောက်ကစပြီးစစ်ကောင်စီကတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ရှမ်းကရင်ပြည်နယ်နဲ့စကိုင်းတိုင်းတို့လိုနေရာတွေကိုခွဲလွှတ်နေတာဖြစ်ပါတယ်
မတ်ဆင်မုံပြောတဲ့ပုံကြီးကတော့သူတို့ဟိုတဲ့နေပြီးတော့အဲ့မတ်ဆင်ကျေကိုနေပြီးတော့နေကြောခလုံးခွဲချပလိုက်တာတဲ့သူအဲ့ရခိုင်မကူဘူးလေတဲ့တကယ်စိုးတဲ့နေရာပေါ့နော်စစ်ဖြစ်နေနေရာပတ်ပြီးပေါ့နော်အဲအဲ့ဘက်တီကိုအကုန်ခွဲထားတယ်လို့ပြောတတ်ကြတာပဲသူပြောတဲ့ပုံကတော့နောက်ကျမှပဲအင်အားရှိမှလို့ဘာလို့ပြောပြီးတော့ခုကျတော့အဝေးတနေရာကိုမြေဆက်ထိပို့ရဲဆိုဒီသားသူနဲ့ကွဲကွာရဲဆိုတော့သူကတော့စိတ်မကောင်းဘူးပေါ့နော်
အေရီတိုင်းကနေစစ်မှုထမ်းဖို့ခေါ်ဆောင်ခံရသူတဦးရဲ့ဇနီးဒေါ်နွယ်ငိမ့်ပြောသွားတာပါသူ့ရဲ့ခင်မွန်းဖြစ်သူကစစ်မှုထမ်းဥပဒေအရဆင့်ခေါ်ခံရပြီးနောက်ရှမ်းပြည်နယ်တောင်ပိုင်းဟိုပုံမြို့ကွန်ပျူတာနဲ့နှိပညာသိပ်ပံတက်တကနာမှာအခြေခံစစ်တင်တန်းတက်ရောက်ခဲ့သူတဦးပါလုံခြုံရေးအရအမည်မဖော်လိုတဲ့ရန်ကုန်တိုင်းကဒေသခံတဦးကလည်းသူနဲ့နှီးဆက်သူတွေထဲမှာစစ်တင်တန်းဆင်ပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနေရာတွေစီပို့ဆောင်ခံခဲ့ရပြီးဒဏ်ရာတွေနဲ့နေရပြန်ရောက်လာသူတွေရှိတယ်လို့ပြောပါတယ်
ညကြီးကကောင်းလေးတော့ကောင်းတော့အဲ့မှာတနတ်မှန်လို့ဓမောင်းမှာကြည်တန်ထုတ်လို့မရလို့ဆိုပြီးပြန်လာတိုင်းကောင်သူတို့လက်ကိုမခွဲပြလိုက်ဘူးအဲပြန်လာပြီလို့ပြောလိုက်တော့အဲ့ယူသွားတဲ့လူမှန်ကငါတယောက်မှအရှင်မရဘူးအခုဒီပဲခေါ်သွားတဲ့လူမှန်ကဘာလာတာမှန
်စစ်တနံပတ်စင်တက်မှာပါဝင်သူတွေကိုနိုင်ငံတော်ဝန်ကတိုင်းစစ်ဌာနတွေမှာ၃လကြာအခြေခံစစ်ပညာတွေသင်ကြားပေးခဲ့တာဖြစ်ပါတယ်အပတ်စင်တက်တနန်းစင်တဲ့အရေးအတွက်ကိုစစ်ကောင်စီကမဖော်ပြထားပေမဲ့ဗမာရေးရနဲ့ပဋိပက္ခလီလာစောင့်ကြည့်ရေးအဖွဲ့ BACS ရဲ့အစည်းအဝေးခန်းစာမှာတော့ဗ ထမအကြိမ်စစ်မှုရန်တင်နန်းမှာနိုင်ငံတော်ဝန်ကလူငယ်9000နီးပါးစုဆောင်းခံခဲ့ရတယ်လို့ဖော်ပြပါတယ်။အကြမ်းမဖက်အာဏာပြန်ဆန်ရေးလှုပ်ရှားမှု CDM တက်မတော်တာဘိုးကြီးကောင်းသူဝင်ကတော့လူအင်အားအရေးပေါ်လိုအပ်နေတဲ့စစ်ကောင်စီဟာတပ်သားတစ်90ရာခိုင်နှုန်းကိုစစ်မြေပြင်မှာပိုအသုံးချနိုင်တယ်လို့သုံးသပ်ပါတယ်။
ဒီလိုမျိုးအင်အားတွေကအဓိကတော့စစ်မြေပြင်ပို့ဖို့ပဲများတယ်ဗောနော်။ဟိုမှာ90ရာခိုင်နှုန်းလောက်ကတော့ဒါစစ်မြေပြင်ရောက်မှာ။အဓိကတော့လူပါဖို့ပဲလိုတာဗောနော်။လူပါပြီးတော့လက်နက်ပါပြီးတက်သူဘယ်ပဲပြစ်ပြစ်ဗောနော်။ပြစ်ချင်တယ်လို့ပြည်သူပဲပြစ်ပြစ်ဆိုတာဟိုဂျန်နဲ့ဟိုရဆိုင်နေရတဲ့သူပဲပြစ်ပြစ်ဗောနော်။အဓိကတော့ဟိုတနက်ပါပြီးတော့လူများပြီးတော့အဲ့လိုမျိုးအနေထားမျိုးပဲသူကလိုအပ်တာဗောနော်
။စစ်ကောင်းဆောင်ပူဇော်မှုကြီးမင်းအောင်လိုင်းကတိုင်းပြည်တည်ငြိမ်မှုအတွက်ပြည်သူစစ်မဟာဗျူဟာကိုဖော်ဆောင်တဲ့အခါစီးစနစ်ကြတဲ့ပြည်သူစစ်မှုရန်ဥပဒေကိုမဖြစ်မနေအကောင့်ထဲဖော်ရမယ်လို့ဒီနှစ်89နှစ်မြောက်တက်မတော်နှစ်စီရေးပြအခမ်းအနားမှာပြောခဲ့ပါတယ်။လက်တွေ့မှာတော့တနိုင်ငံလုံးအနှံ့စီရေးအရှုံးတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာတပ်ဖွဲ့ဝင်အင်အားလုံးပါပါလာတာကိုပြန်လည်ဖြည့်တင်းမှုအတွက်စစ်မှုမထမ်းမနေရဥပဒေကိုအသက်သွင်းပြီးလာပိုင်းအတွင်းလူသစ်အင်အားစုဆောင်းကရက်တိုတင်နန်းတွေပေးပြီးနောက်စစ်မြေပြင်တွေစီပို့နေတာလို့အကဲခတ်တွေကဝေဖန်ကြပါတယ်ရှင်
။အာရဖီကဆက်လက်ထုတ်လွှင့်ပေးနေပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းမှာမြန်မာပြည်အနှံ့အကူအညီလိုနေတဲ့လူတန်းပေါင်းများစွာရှိတယ်လို့အဲ့ဒီလူတွေအတွက်ကိုနီကိုဟန်နဲ့ရိုးရိုးသားသားငွေရှာပြီးကူနေတဲ့သူတွေလည်းပြပမှာအများကြီးရှိနေပါတယ်။အမေရိကန်နိုင်ငံသူတယောက်ကသူ့ကိုယ်ပိုင်ငွေနဲ့မတည်ပြီးမြမအမျိုးသမီးတွေကအလုတ်ဝိုင်းကူတဲ့အမတ်တရပစ္စည်းရောင်းတဲ့ရံမုံငွေဆိုင်လေးထိုင်းနိုင်ငံမြောက်ပိုင်းတနေရာမှာရှိနေပါတယ်။အဲ့ဒီဆိုင်လေးအကြောင်းကိုကိုနေရင်ကျော်ကတင်ပြပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းမြို့လေးတစ်မြို့ရဲ့လမ်းချင်းလေးထဲမှာမြန်မာပြည်သူတွေကိုကူညီဖို့ရံမုံငွေရှာတဲ့အမတ်တရပစ္စည်းဆိုင်လေးတစ်ဆိုင်ရှိနေပါတယ်။အဲ့ဒီဆိုင်လေးကိုဘရီယာနာဆိုတဲ့အမေရိကန်သူတစ်ယောက်ဦးဆောင်ဖွင့်လှစ်ထားတာ
ပါ။ People are suffering a lot for many reasons.
မြန်မာပြည်လူတွေဟာအကြောင်းမျိုးမျိုးကြောင့်ဒုက္ခရောက်နေကြပါတယ်။အများစုကဝင်ငွေရဖို့ကြိုးစားရုန်းကန်နေရပါတယ်။ဒါကြောင့်ပဲသူတို့ရှင်သန်ရည်တည်အတွက်ဒီဆိုင်လေးဖွင့်ဖို့ဖြစ်လာတာပါ။
ဘရီယာနာရိုဇနီးမောင်နဲ့မှာသမီးနှစ်ယောက်ရှိပြီးသူတို့ကိုထိုင်းနိုင်ငံမှာမွေးခဲ့တာပါ။ NLD ဆိုရခင်မှာတော့သူတို့မိသားစုလိုက်မြန်မာပြည်မှာအလုပ်ကိစ္စနဲ့သွားနေရင်သမီးလေးတွေကမြန်မာပြည်မှာကြီးတင်းခဲ့ပါတယ်။ဒါကြောင့်ဘရီယာနာရိုတမိသားစုလုံးကမြန်မာတွေကိုချစ်ပြီးကူညီခြင်းနဲ့အတွက်ဒီလိုဆိုင်လေးဖွင့်မယ်လို့စဉ်းစားနေတဲ့အချိန်မှာဒီဆိုင်လေးကိုငှားဖို့သမီးလေးလီလီကတွေးခဲ့တာလို့ပြောပြပါတယ်။
I was playing hide and seek with my mom and I hid in there and she saw me
သမီးနဲ့သမီးမင်းနဲ့ဒီ coffee ဆိုင်မှာတူတူပုံနဲ့ကစားရင်းနဲ့ရှန်တောင်းကဒီအိမ်လေးကိုတွေ့တော့ငှားပါလားဆိုင်လေးဖွင့်ခြင်းလို့ဆိုပြီးတော့ဆိုင်ရှင်ကိုမေးကြည့်တာ
ဒီဆိုင်မှာတင်ရောက်နေတဲ့ပစ္စည်းတွေက CDM ဝန်ထမ်းတွေတခုလက်အမျိုးသမီးတွေကိုရင်ကမတန်ဆွမ်းတဲ့သူတွေထုတ်လုပ်တာဖြစ်တယ်လို့ထိုင်းမြန်မာချစ်ကြည်ရေးကိုရည်စူးပြီးတိုင်းပြည်သူတွေလုတ်တဲ့ပစ္စည်းတချို့လည်းအဲ့ဒီဆိုင်မှာရောက်ပါတယ်ဒီဆိုင်လေးရှိတဲ့နေရာကိုအတိအကျပြောချင်ပေမဲ့စစ်ကောင်စီဘက်ကအနှောက်အယှက်ပေးမှရောထိုင်းအာဏာပိုင်တွေကပါခွင့်မပြုတော့မှစိုးရိမ်ပြီးတည်နေရာကိုမပြောဖို့ပရယာနာကမြစ်တာရက်ခံပါတယ်ဒီပစ္စည်းတွေကိုဆိုင်မှာလာဝယ်တဲ့သူတက်အွန်လိုင်းကနေမှာပြီးအားပေးကြတာများတယ်လို့ပရယာနာကပြောပြပါတယ်ဆိုင်ကိုပြီးခဲ့တဲ့နှစ်ဇော်လမှာစဖွင့်ခဲ့လို့အခုတော့တစ်နှစ်ကျော်နေပါပြီဒါကြောင့်အနည်းနဲ့အများကူညီနိုင်ပြီလို့ပြောပြပါတယ
် So we have donated in the last year we've donated to Rakhine
မနေ့တုန်းကဆိုရင်ကျမတို့ရခိုင်ပြည်နယ်ကလူတွေရိုဟင်ဂျာအမျိုးသမီးတွေကချင်ပြည်နယ်ရောကရင်ပြည်နယ်ရောရှမ်းပြည်နယ်အထိပါလူရဲနိုင်ခဲ့ပါတယ်ဆိုတော့တနိုင်ငံလုံးအနေနဲ့ကျမတို့နိုင်တဲ့လောက်မျှပြီးခွဲဝေပေးနေတာပါ
မြန်မာပြည်နယ်ပတ်သက်လို့ကဘာကြီးကိုဘလို့သတင်းစကားပေးခြင်းလဲဆိုတော့ပရယာနာကအခုလို့ပြောပါတယ်ခင်ဗျာ
I think if I could ask political leaders it would be to take more
ကိုလိုနီကစ်ဆိုတာကုံဆုံးသွားပါပြီ။ဒါကြောင့်နိုင်ငံကြီးခေါင်းဆောင်တွေကိုကျမမြစ်တရက်ခံလို့ရမယ်ဆိုရင်မြမပြည်ကအကြံဖတ်မှုတွေကိုဝင်ပြီးဖြည့်ရှင်းပေးသင့်ပါပြီဆိုတာပါ။
Yeah. Thank you so much.
Yeah, thank you too.
Thank you.
ဒီအစီအစဉ်နဲ့ပဲ RFA ရဲ့ထုတ်လွှင့်ချက်တွေကိုရနာခွင့်ပြုပါ။မြမပြည်သူပြည်သားအပေါင်းကျန်းမာချမ်းသာကြပါစေခင်ဗျာ။
Radio Free Asia.